COVID-19 ရောဂါကြောင့်လူမှုစီးပွားရေးကိုကုစားနိုင်ဖို့အတွက်ကစီးပွားရေးမူဝါဒပြုပြင်ပြောင်းလဲနိုင်ဖို့အတွက်ပါဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကနေဂျပန်ယန်30ဘီလီယံချင်းယူနိုင်ရေးနဲ့ပတ်သက်လို့လွှတ်တော်မှာအပြန်အလှန်ဆွေးနွေးခဲ့တာတွေကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ဒီကနေ့မေလ26ရက်နေ့ကပြုလုပ်တဲ့ပြည်တော်စုလွှတ်တော်မှာတော့ချင်းငွေတွေချင်းယူနိုင်ဖို့အတွက်လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်အများစုကထောက်ခံဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံဖြတ်ချက်တော်မချရသေးပါဘူး။ချင်းငွေရယူရာဟာ COVID-19 ကြောင့်နိုင်ငံတော်နဲ့ပြည်သူတွေအတွက်ကျန်းမာရေးလူမှုရေးစီးပွားရေးဆိုင်ရာထိခိုက်မှုတွေအနည်းဆုံးဖြစ်အောင်လေစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုအမြန်ဆုံးပြန်လည်ရရှိနိုင်ဖို့ဖြစ်တယ်လို့အစိုးရဘက်ကတော့လွှတ်တော်ကိုတင်ပြထားပါတယ်။ COVID-19 ရောဂါကြောင့်ချင်းငွေတွေရယူရာမှာလူမှုစီးပွားရေးကိုကုစားနိုင်ဖို့အတွက်ပေါ်စီးပွားရေးမူဝါဒပြုပြင်ပြောင်းလဲနိုင်ဖို့အတွက်ပါပါဝင်နာမှုဒီလိုအချိန်မှာခြေသိမ့်မပေါ်တဲ့ဝန်ကြီးဌာနတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့တိုက်တွန်းလာသူကတော့ဘကိုးတိုင်းဒေသကြီးမဲစနာနယ်3ကဒေါ်ရွှေရွှေစိန်လက်ပ
ါလိုမျိုး assessment စမ်းစစ်တစ်ခုခုဆုံးဖြတ်တော့မယ်မူဝါဒတွေချမှတ်တော့မယ်ဆိုရင်တိချာချာစမ်းစစ်တဲ့လုပ်ငန်းအားနည်းပါအဲ့အတွက်လည်းစမ်းဆောင်ရေးအားနည်းမှုတွေရှိပါတယ်ဒီမောင်းနိုင်ငံမြန်မာနိုင်ငံဟာဆိုပြီးအထူးသဖြင့်တည်င်းအချက်လက်ကောက်ယူမှုမှာတိကျမှုမှာအားနည်းတဲ့အတွက်ဒီလိုမျိုးမူဝါဒတွေချမှတ်တဲ့အခါမှာမှန်ကန်တိကျတဲ့အချက်တွေကောက်ယူဦးစားပေးရမှာဖြစ်ပါအကြံပြုချင်တာကတော့ဒီမောင်းနိုင်ငံမှာအခုလိုပြောင်းလဲကာလာချင်းငွေယူတဲ့ကိစ္စမှာအရေးကြီးတဲ့ဝန်ကြီးဌာနတွေဖြစ်တဲ့စီးပွားကူတန်းဝန်ကြီးဌာန၊လျှာစပ်ပြေးဝန်ကြီးဌာနနဲ့ပို့ဆောင်ဆက်သွယ်ဝန်ကြီးဌာနတို့ရဲ့ institutional reform ဖွဲ့စည်းအဖွဲ့အစည်းတွေရဲ့ပြင်ပြောင်းလဲမှုကိုပိုပြီးအရှင်းနေတဲ့လိုင်လုံးကြီးတွေဖြစ်အောင်ပြောင်းလဲဖို့အကြံပြုတိုက်တွန်းလိုပါတယ်
။တမတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုဇော်ဝင်းနိုင်ကတော့ချင်းငွေတွေတုံးဆွဲမှုပိုင်းမှာတာဝန်ယူမှုတာဝန်ခံမှုကိုမမေ့ဘူးနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့အဓိကထားလှုပ်ဆောင်ပေးဖို့တိုက်တွန်းသွားပါတယ်။
ဒါကြောင့်ချင်းငွေကိုသုံးဆွဲတဲ့တောင်းရှိသူတွေအနေနဲ့ရာနှုန်းပြေတောင်းကိုသုံးဆွဲရမှာဖြစ်ပါတယ်။အလွဲသုံးစားလုပ်တဲ့သူအဂတိလိုက်စားသူတို့ကိုထိထိရောက်ရောက်အေးအေးယူဖို့လိုအပ်မှာလည်းဖြစ်ပါတယ်။ဒါမှသာလျှင်တောင်းအောင်ယူတောင်းအောင်ခံမှုကိုပြည်သူတစ်ရက်လုံးနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။ယခုချင်းငွေကလည်းချေဥသင်းတဲ့ချင်းငွေဖြစ်ပါတယ်။စောင့်ကြည့်မဲ့ monitoring team တွေလည်းမှန်ကန်တဲ့ monitoring ဖြစ်စေလိုပါတယ်။ယခု COVID-19 ကြောင့်စီးပွားရေးထိခိုက်မှုဟာတစ်ကမ္ဘာလုံးကအစိုးရများအလုံးကြုံတွေ့နေရတဲ့စီမံခန့်ခွဲမှုဆိုင်ရာအရေးချင်းစစ်ဆေးမှုပွဲဖြစ်ပါတယ်။စီမံခန့်ခွဲသူတွေရဲ့စီမံခန့်ခွဲမှုကောင်းမွန်ရင် COVID-19 ဟာနိုင်ငံခုမျိုးတိုးတက်ဖို့အတွက်အခွင့်အလမ်းတစ်ခုဖြစ်အသုံးချနိုင်မယ်ဆိုရက် CRB ရဲ့ကြီးညာချက်အပေါ်ကိုကြိုးစိုးပြီးစီမံခန့်ခွဲမှုညံ့ပြင်းရင်တော့နိုင်ငံကိုစီးပွားရေးနှဝိုင်းအတွင်းပုံနဲ့ဆိုင်စွာနိမ့်မြှုပ်သွားနိုင်ပါကြောင်းသတိပေးဆွေးနွေးရင်းနဲ့ညှိကုံးချုပ်ပါတယ်
။ COVID-19 ရောဂါကြောင့်နိုင်ငံရဲ့ဘတ်ဂျက်လုံးဝကခရိုင်နှစ်တွေထက်ပိုမိုမြင့်တက်လာတဲ့အတွက်ပေါ့COVID ကာလအလွန်မှာထိခိုက်လာမဲ့စီးပွားရေးကျန်းမာရေးနဲ့လူမှုရေးပိုင်းတွေတန်လေကုစားနိုင်ဖို့နိုင်ငံတကာအဖွဲ့တွေဖြစ်တဲ့ IMF နဲ့ JICA တို့ထံကနေချင်းငွေတွေရယူဖို့ပြင်ဆင်ဆောင်ရွက်နေရတာပါချင်းငွေတွေရယူရတဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးမင်းခင်ကတော့
ဒီကဘောကိုအဲ့ဒီပန္နာရီချင်းဒီပုံမှန်တော့ပြည်ကြီးနေရှိတဲ့ JICA တက်နိုင်လားတက်နိုင်လားတာချက်နောက်တစ်ချက်ကဒီဒီချင်းငွေရေးတဲ့အောင်မှုပေါ့နော်ဒီချင်းငွေရဲ့ JICA ရဲ့ပြောင်းလဲပြောင်းနော်အဲ့ဒီကြည့်ကြည့်ဟာဘယ်လောက်ကြည့်ကြည့်ဒီထိုက်တယ်ဒီကြည့်ကြောကြဖြည်းဖြည်းတစ်ဆက်ထားရမျိုးဖြစ်ပေါ်နေတာပေါ့နောက်တစ်ခုကတော့ဒီချင်းတွေကိုလည်းနည်းနည်းပြန်ပြီးတော့စိတ်ဆက်နိုင်မှုပေါ့နော်ဟိုအဲ့ဒါဆိုတော့ဒီဘဝရဲ့ပြည်ရမှာတော့ဟိုဒါနဲ့ပတ်သက်ပြီးတော့တွက်ချက်ချင်းစားပါလိမ့်ရှိတာပေါ့နော်အဲ့တော့အဲ့ဒီသမီးကတွက်ချက်ချင်းစားထားပြီးတော့အဲ့ဒါဖြစ်တော်လေးနေရာမျိုးမှာရောအများကြီးကြီးလာရအောင်ရောအလုံးလေးလေးပေါ့ဒင်းသားတင်သားဒီတော်ဘူးလေလို့ပါပေါ့အဓိကတော့အဲ့ဒါပါပဲ
နိုင်ငံရဲ့ဘတ်ဂျက်လုံငွေဖြည့်ဆည်းနိုင်ဖို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMFC ကနေအမေရိကန်ဒေါ်လာတန်း80ချေးဖို့နဲ့ကိုဗစ်ကာလအတွင်းပိုကူဆက်မှုအလျင်အမြန်ကာကွယ်နိုင်ရေးအတွက်ကမ္ဘာ့ဘဏ်ကနေအမေရိကန်ဒေါ်လာတန်း90ချေးယူဖို့လို့ကိုလွှတ်တော်ဘက်ကအတည်ပြုထားပြီးဖြစ်ပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါရှင်